မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့ပဋိပက္ခကြောင့်ဖြစ်ပေါ်လာတဲ့စာနာမှုဆိုင်ရာအခက်အခဲတွေပြည်လည်ရေးအတွက်ကုလသမဂ္ဂတွေ့မှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နဲ့ပူးပေါင်းဆောင်ရွက်ဖို့ဝန်ကြီးချုပ်ဗိုလ်ချုပ်ကြီးပရယုတ်ချန်နိုချာကကြေညာပြုလိုက်တဲ့အကြောင်းထိုင်းဆိုရပြောခွင့်ရပုဂ္ဂိုလ်တနခွန်ဝန်ဘုတ်ကွန်ချနာရဲ့ပြောဆိုချက်ကိုကိုးကားပြီးဘန်ကောက်ပို့စ်သတင်းစာကဒီကနေ့ရေးသားထားပါတယ်။ကုလသမဂ္ဂတွေ့မှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုရီဟေဆာဟာမနေ့ကထိုင်းနိုင်ငံကိုသွားရောက်ပြီးဝန်ကြီးချုပ်ပရယုတ်ချန်ဝူချာနဲ့အစိုးရအိမ်တော်မှာတွေ့ဆုံခဲ့ရမှာမြန်မာနိုင်ငံမှာငြိမ်းချမ်းရေးပေါ်ထွန်းလာရေးအတွက်ထိုင်းနိုင်ငံရဲ့ကြိုးပမ်းမှုကိုကုလသမဂ္ဂအထူးကိုယ်စားလှယ်ကချီးကျူးပြောကြားခဲ့တယ်လို့မြန်မာနိုင်ငံမှာရင်ဆိုင်နေရတဲ့အခက်အခဲတွေအဆုံးသတ်ရေးအတွက်အာဆီယံမူအောင်၅ချက်အကောင့်ထည့်ဖို့ရေးကိစ္စတွေကိုလည်းဆွေးနွေးခဲ့ကြပါတယ်။အာဆီယံနဲ့ကုလသမဂ္ဂတို့ပါဝင်တဲ့အပြန်အလှန်ပူးပေါင်းဆောင်ရွက်မှုနဲ့အညီမြန်မာနိုင်ငံအတွက်ရေရှည်တည်တတ်တဲ့ရလဒ်ထွက်ပေါ်လာဖို့ဗိုလ်ချုပ်ကြီးပရယုတ်အနေနဲ့ဆောင်ရွက်သွားမှာဖြစ်ကြောင်းထိုင်းဆိုရပြောခွင့်ရပုဂ္ဂိုလ်တနခွန်ကပြောကြပါတယ်။ COVID-19 ကာယောဂါကာလဖြစ်နေတဲ့အတွက်မြန်မာနိုင်ငံကထွက်ပြေးလာကြတဲ့ဒုက္ခသည်တွေအတွက်စာနိုင်မှုဆိုင်ရာအကူအညီတွေပေးနိုင်ရည်တည်ကြားနေရသတ်မှတ်ပေးထားကြောင်းလည်းထိုင်းဆိုရပြောခွင့်ရပုဂ္ဂိုလ်တနခွန်ကပြောကြပါတယ်။ဘေးဒုက္ခရောက်နေသူတွေကိုချက်ချင်းအကူအညီပေးဖို့နဲ့မြန်မာနိုင်ငံရဲ့လက်ရှိအခြေအနေတွေကနေနယ်စပ်ဒေသတွေမှာပုံမဆိုးရွားတဲ့အခြေအနေတွေဖြစ်မလာအောင်ထိန်ထိန်ကာကွယ်ပေးကြဖို့ကုလသမဂ္ဂအထူးကိုယ်စားလှယ်ကထိုင်းဆိုရကိုတောင်းဆိုခဲ့ပါတယ်။